ကာလာအတော်ကြာငြိမ်သက်နေခဲ့တဲ့ကချင်ပြည်နယ်မှာဒီရက်ပိုင်းတွင်အစိုးရတပ်မတော်နဲ့ TIA ကချင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားရဆိုတဲ့သတင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာစစ်ရှောင်ဦးရင်ထပ်မံတိုးမြင့်လာတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။အစိုးရတပ်နဲ့ KIA ကြားဗမော်မြို့အနောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကတီးပြုခဲ့ပေမဲ့မနေ့တုန်းကဖြစ်စဉ်နဲ့ပတ်သက်ပြီးအသေးစိတ်မသိရသေးကြောင်းပြောပါတယ
်။ဗမော်မြို့ရဲ့အနောက်ဘက်ပေါ့နော် PLD ရဲ့အနောက်ဘက်ကျွန်တော်တို့ KIA နဲ့တော့တိုက်ရင်းငါးနေနေဖြစ်ပါတယ်။အဲ့ဒါမှမနေ့ကမနေ့ပိုင်းပေါ့နော်တခါဒီတိတ်ရင်းစတိုက်ပွဲဖြစ်တာညနေလေတစ်ခေါက်တော့ပြန်ဖြစ်တယ်လို့ကြားတယ်ဒါပေမဲ့ဒီအောက်ခြေတည်းမပြည့်စုံလို့ခုတစ်ခါတော့ဘာမှမကြားရသေးပါဘူးကျောတို့ကြားရတာတော့တမတော်သားတွေကတော့ဒီဗမော်ဘက်ကနဲ့တိုင်းရင်းငါးနေနေဘက်မှာထုတ်လာလို့ခုခံတိုက်ပွဲတွေပေါ့နော်အဲ့ဒါဖြစ်တယ်ဆိုတော့တတိနောက်ပဲကျွန်တော်တို့ကြားပါတယ
်တမတော်ဘက်ကအင်အား60ဝန်းကျင်ရှိကြောင်းပြောဆိုပါတယ်တမရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ VOA ကိုပြောပါတယ
်။မမော်မြို့ရဲ့နောက်ဘက်မှာကျွန်တော်တို့ခိတိတိုက်ပွဲဖြစ်ပွားတယ်လို့ပြောထားတယ်။ခိတိတိုက်ပွဲဖြစ်ပွားတာလို့မရှိဘူး။အဲမှာတမရောကစစ်ကြောင်းပေါ့နော်။ကျွန်တော်တို့အင်းဒီထဲမှာလုံခြုံရေးဆောင်ရွက်တင်တယ်မိုင်းနင်းပြီးကြတာရှိတယ်။စစ်ပီးတချို့တန်းရရှိသွားပါတယ်ကွ
။ဒီလ22ရက်နေ့ကတော့လွယ်ကျယ်မြို့အနီးမှာ KIA ကဖွင့်ထားတဲ့ COVID-19 စစ်ဆေးရေးဂိတ်ကိုအစိုးရတပ်ကဖယ်ရှားခဲ့တာကြောင့်နှစ်ဖက်ကြားတင်းမာမှုတွေဖြစ်ခဲ့ကြောင်းတည်င်းတွေထွက်ပေါ်ခဲ့တယ်လို့ဒီလအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်ဘက်မှာအစိုးရတပ်နဲ့ KIA ကြားမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ခဲ့ပါတယ်။ KIA အဖွဲ့ဟာတနိုင်ငံလုံးအပိယတ်စာချုပ် NCA ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့ဖြစ်တယ်လို့အခြား NCA လက်မှတ်မရေးထိုးသေးတဲ့ TNLA တအန်းပလောင် MNDA ကိုကAA ရခိုင်စတဲ့အဖွဲ့ရင်းနဲ့အတူ bilateral call နှစ်ဖက် PS စာချုပ်လက်မှတ်ရေးထိုးဖို့အတွက်ဆွေးနွေးနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့ RCSS call ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားမှာတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေဟာနေရာစွန့်ခွာတင်းရှောင်နေရပါတယ်။29ရက်နေ့မှာစစ်ရှောင်900လောက်ရှိခဲ့ရာကဒီကနေ့မှာတော့900လောက်အထိရောက်ရှိလာကြောင်းစစ်ရှောင်တွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်
။စစ်ရှောင်ရှင်တွေကတော့90%တော့ပန်းကဘုံကျောင်းမှာအယောက်100ကျော်နဲ့နောင်ပင်အောင်တမယုံမှာတော့400ဝန်းကျင်တော့ရှိပြီ။ပြီးလို့ရှိရင်ဟိုကနောင်ကန်ဘုံကြီးကျောင်းမှာက80ကျော်လောက်ရှိတယ်။သူတို့ရဲ့စားရေးတောက်ရေးတော့အဓိကတော့ပရဟိတပါနော်လူမှုရေးခွဲစည်းကြီးကလာရောက်ကူညီတာရှိတယ်။လောကျတော့နေရာထိုင်ခင်းမှာအဓိကတော့ဟိုနောက်ပိုင်းမှာဆက်နေတဲ့စက်တဲ့တော့ဗောနော်
အစိုးရရဲ့ကြောင်မဲခရိုင် BNR ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစစ်ရှောင်မိသားစုတစုကိုအင်ဂျင်တုံးပစ္စည်း၉မျိုးလာရောက်လှူဒါန်းထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲထပ်မံဖြစ်ပွားတာမကြားရကြောင်းပြောပါတယ်လက်ရှိကချင်နဲ့ရှမ်းမှာဖြစ်နေတဲ့တိုက်ပွဲတွေကတော့အစိုးရနဲ့ NCA လက်မှတ်ချုပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြငင်းချင်းညီလာခံစတင်ဖို့ပြင်ဆင်နေချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။